ဗင်္ဂလားဒေ့ရှ်နိုင်ငံရင်ဆိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအရေးပေါ်ဖြေရှင်းဖို့ကုလသမဂ္ဂကတောက်ချာနေကတောင်းဆိုလိုက်ပါတယ်။ရိုဟင်ဂျာတွေအလုံးအလီရင်းနဲ့ခြေဝင်လာတဲ့အတွက်အရင်ရှိနေတဲ့ဒုက္ခသည်စခန်းတွေမှာလက်ခံနိုင်တဲ့ပမာဏထက်ကိုနှစ်ဆကျော်တိုးပြီးတော့လက်ခံထားရတဲ့အတွက်အခြေအနေမနိုင်မနှင်းဖြစ်နေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းသပတ်အတွင်းမှာလည်းဗင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ရိုဟင်ဂျာဟာ2,900နီးပါးရှိနေတယ်လို့ကုလသမဂ္ဂကပြောနေပါတယ်။
The sheer numbers of people who are fleeing Myanmar is overwhelming, and about 80% of them are women and children.
Myanmar နိုင်ငံဘက်ကနေပြေးလာကြသူအရေအတွက်ကအလွန်ကိုများပြားနေပါတယ်။အဲ့ဒီထဲက80ရာခိုင်နှုန်းလောက်ကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြတယ်လို့ UNICEF ကြေညာရသူ Marisi Masigado ကပြောသွားတာပါ။ရခိုင်ပြည်နယ်ဘက်ကနေထွက်ပြေးလာကြရင်းနဲ့တေဆုံသွားသူတွေရှိတယ်လို့တရွာလုံးကိုမိချိုရာတွေလည်းရှိတယ်လို့မျက်မြင်တွေကပြောနေကြပါတယ်။ဩဂုတ်လ25ရက်နေ့ကနေဆက်လုံခြုံရေးစခန်းတွေအပေါ် ARS ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကအချိန်ကြိုက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ကနေမြေရှင်းလင်းရေးတွေလုပ်နေပါတယ်။မျက်မြင်တွေရဲ့ပြောကြားချက်တွေအရာရောဒီအရင်ဖြစ်ခဲ့တဲ့တိုက်ခိုက်မှုပုံစံတွေကိုအခြေခံပြီးတော့တေဆုံးသူဟာ1000ကျော်လောက်ရှိမယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးရန်ဟီလီကထပ်မံပါတယ်ရှင်။